26ကိုချိန်ရောက်ရှိတောင်အာရှအာကစားပြိုင်ပွဲအမျိုးသမီးဘောလုံးပွဲမှာတော့မြန်မာအသင်းကမလေးရှားအသင်းကို5ဂိုးခိုးမရှိနဲ့အပြတ်အသတ်နိုင်အနိုင်ရပြီးတော့ထိပ်ဆုံးကနေဦးဆောင်နေပါတယ်မြန်မာအမျိုးသမီးဘောလုံးအသင်းဟာစီးကိန်းပြိုင်ပွဲမှာရွှေတစ်စိတ်တစ်ကြိမ်မှမရဘူးပဲဒုတိယဆုသုံးကြိမ်ရထားပူပါတယ်မြန်မာအမျိုးသမီးအသင်းရဲ့ဒီနှစ်ပြိုင်ပွဲအလားအလာနဲ့ဒီကနေ့ကစားမယ့်မြန်မာ ရှင
်မလေးရှားနိုင်ငံမှာကျင်းပနေတဲ့စီးကိန်းအမျိုးသမီးဘောလုံးပွဲမှာတော့မြန်မာနဲ့အင်ရှင်မလေးရှားတင်းလို့မနေ့ကကစားခဲ့ကြပြီးတော့မြန်မာက၅ဂိုးဂိုးမရှိနဲ့အပြတ်အသတ်အနိုင်ရသွားပါတယ်ပထမပိုင်းမှာမြန်မာကမလေးရှားကိုခြေသားနဲ့ဖိကစားနိုင်ခဲ့ပြီးမြေဂိုးမသွင်းနိုင်ခဲ့တာကြောင့်ဂိုးမရှိတီးဖြစ်နေခဲ့တာပါဒါပေမဲ့ဒုတိယပိုင်းပြန်ဆပြီးနှစ်မိနစ်မှာပဲမလေးရှားကကိုကိုကိုတင်လို့မြန်မာတင်အဖွင့်ကိုရခဲ့ပါတယ်မြန်မာကကြံတဲ့ဂိုးတွေကိုတော့ဝင်းတင်ကြီးထုံးနဲ့ခင်မိုးဝေတို့ကနှစ်ဂိုးစီသွင်းပေးခဲ့တာပါမလေးရှားကိုဂိုးပြတ်နိုင်ခဲ့တဲ့အပေါ်မှာအောက်သားစောင်းမရှင်ကိုစောမျိုးတန်းကအခုလိုသုံးသပ်ပါတယ
်ပထမပိုင်းတော့ဒီအင်းတင်းဖွင့်မကြရတဲ့ဒေါ်မျိုးကြီးတွေဖြစ်နေတော့ဗျာဟိုအင်းရှင်မလေးရှားလည်းဖြစ်နေတယ်ပြီးတော့ကိုဘက်ကဂိုးပေးလဲရမှာလဲစောက်ပြီးတော့ရေရဖွင့်မကြရတဲ့ဒီကောင်ကစားမှုကြီးကတမျိုးကြီးဖြစ်နေတာပါဗျာသူကလည်းရောက်တော့မှပဲဒီဆိုတန်းတန်းထူးထူးပါတော့ဝင်လာမှပဲတိုက်စစ်ကိုမြင့်ကြတာလေးတဲ့ကြောင့်ကိုးရရတော့ဗောအဓိကတော့ဗမာတင်းကစကားသမားကြီးကနည်းနည်းအသက်လေးကြီးပြီကြီးတဲ့ခါကျတော့စကားအောက်ချွေတာပြီးတော့ဒုတိယပိုင်းကျမှအားထည့်စကားသွားတယ်လို့ကျွန်တော်အလုပ်ဝင်သုံးသက်ရှင်ပါတယ
်အခုနဲ့စီကိန်းမျိုးသမီးဘောလုံးဝဲမှာတော့အင်ရှင်မလေးရှားနဲ့ထိုင်းဗီယက်နမ်ဖိလစ်ပိုင်မြန်မာနိုင်ငံတို့၅နိုင်ငံအုပ်စုပတ်လည်ဖြစ်ပြိုင်နေကြတာဖြစ်ပါတယ်မြန်မာကပထမပွဲမှာထိုင်းကို3-2နဲ့ရှုံးထားတာကြောင့်တပွဲနိုင်တပွဲရှုံးနဲ့သုံးမှတ်ရထားသလိုဗီယက်နမ်ထိုင်းနဲ့ဖိလစ်ပိုင်တို့ကလည်းသုံးမှတ်စီရထားပါတယ်လောလောဆယ်မှာတော့မြန်မာကဂိုးကွာချချက်အသာနဲ့ထိတ်ကဥဆောင်နေပြီမဲ့ထိုင်းနဲ့ဗီယက်နမ်တို့ကတပွဲစီပဲကစားထားသေးတာဖြစ်ပါတယ်မြန်မာအသင်းရဲ့ပြိုင်ပွဲအလားအလာနဲ့ပတ်သက်ပြီးကိုစောမျိုးတန်းသုံးသက်တာကတော့
အမှန်တိုင်းသုံးသက်မယ်ဆိုတော့မလွယ်တော့ဘူးလို့ပြောရမှာဟိုကျွန်တော်ကဗီယက်နမ်နဲ့ကြံအောင်ဆိုဗီယက်နမ်ဆိုတာလည်းပြပြည့်တဲ့အတိုင်းပဲမြန်မာအသင်းအနေနဲ့ခက်ခက်ခဲခဲဒီရင်ကသားလေးရှိရတဲ့လေ90တော့မြန်မာတင်းကနှပွဲကလာပြီးဒီမှာတော့ဟိုဂိုးကွာချတဲ့ရအမပေးပြရထုံဆုံးမှရက်နေတယ်ပေါ့ဗျာသုံးမှတ်နဲ့ဒါပေမဲ့ထိုင်းရလည်းတပွဲရော VN လည်းတပွဲရောဆိုသူနှစ်တင်းကစားပြီးဒီမှာကျတော့မြန်မာအနေနဲ့တတိယဆင့်ကိုပြန်ဆင်းသွားပါလေသူနှစ်တင်းလာနိုင်သွားလို့ရှိရင်ရှိနေသားရတော့ငါးတင်းအုပ်စုပတ်လေအမှအများဆုံးအတင်းချန်ပီယံဖြစ်မယ်ဆိုတဲ့စီကံတဲ့အရာဆိုလို့ရှိရင်တော့မြန်မာအတင်းကစီရအောင်တော့တော်တော်လေးချက်သွားပြီလို့သုံးသပ်ရမှာပေါ့ဗျာ။
ရှင်းအောင်စားအစားပြန်ပွဲအမျိုးသမီးဘောလုံးပွဲကိုတင်ကျင်းပပြီးပြီးထားတာမှာထိုင်းက50၊ဗီယက်နမ်က4တင်အနိုင်ရထားပြီးမြန်မာအမျိုးသမီးတင်က1969 2003နဲ့2005ခုနှစ်တွင်ဒုတိယ3တင်ရထားပြီးတတိယ5တင်ရထားပါတယ်။မြန်မာအမျိုးသမီးအသင်းတွေနဲ့ရှင်းအောင်အချမှာရွှေစည်းရတဲ့အထိအောင်မြင်မှုမရနိုင်သေးတာဘယ်လိုကြောင့်လဲဆိုတဲ့အပေါ်မှာကိုစော်မျိုးတန်ကတော့အခုလိုသုံးသပ်ပါတယ
်။အဓိကတော့ဟိုပတ်မှုအပိုင်းကတော်တော်လေးလူတွေလို့ကျွန်တော်အလိုမျိုးသုံးပါချင်တယ်ဘလုံးတာဝန်ရှိသူတွေအနေနဲ့ဒါမြန်မာအမျိုးသမီးအသင်းကိုအခုတည်းပို့ပြီးတော့တန်ဖိုးပေးလိုက်မယ်ဆိုရှင်ဒါမြန်မာအသင်းကတေချာပေါက်အရှိတောင်အရှာအရှင်မှာခိုင်းပြည်နယ်လုံးနဲ့အတူကျွေးစုကိုတူတကြံကိုယ်တိုင်ရယူနိုင်တဲ့အသင်းဖြစ်ဖို့တေချာဘယ်လောက်ရှိပါလဲအဲ့တော့သူတို့လည်းပဲပုံမှန်နေနေပြောရလို့ရှိရင်တော့အမျိုးသားအသင်းနဲ့အမျိုးသမီးအသင်းကြားမှာပဲမယ်ဟိုအားပေးပုံကြီးကနည်းနည်းလေးကွာနေပြီကွာနေတဲ့အခါကျတော့ဒီချက်ကယုဒမီအသင်းဒီနယ်နဲ့ထိုင်းကိုမကျော်လွန်နိုင်တာရဲ့ဟိုအဓိကအချက်တစ်ခုဖြစ်တယ်လို့ကျွန်တော်ကအဲ့လိုပဲအရေးကြီးသုံးသပ်လို့ပါတယ်အခုပဲကြည့်ရအောင်ကျွန်တော်တို့ဒီမြန်မာအမျိုးသားအသင်းကနှစ်ပွဲနိုင်တယ်နှစ်ပွဲနိုင်တဲ့အချိန်မှာဒေါ်လာ3000လောက်စုစည်းငွေရလိမ့်မယ်ပြည်သက်တရားအစပေါ့ကျွန်တော်ဆိုချင်တာဟိုဘလုံးဖွဲ့ချုပ်တာဝန်ရှိသူတွေမှမဟုတ်ပါဘူးပြည်သက်တရားအစပေါ့ဆိုတော့အဲ့ဒါကြီးပိုင်းလေးတွေကိုပြည်သက်တရားလည်းပြင်ဖို့တော့လိုတာပေါ့အမျိုးသားအသင်းကိုပေးနေတဲ့အခွင့်အရေးတွေစုစည်းတွေတက်ကျန်းမာမှုရတော့ဗျာတဝက်မိသားလို့ဆိုရင်ကိုမြန်မာအသင်းကတော်တော်ကိုပြင်နိုင်တဲ့အသင်းမျိုးဖြစ်လာပါဘူး
။မြန်မာမျိုးသမီးအသင်းဟာလာမယ့်20ရက်နေ့မှာတော့ဗီယက်နမ်နဲ့ကစားမှာဖြစ်ပြီးတော့22ရက်နေ့မှာတော့ဖိလစ်ပိုင်နဲ့ကစားမှာပါ။အမျိုးသားပွဲစဉ်မှာတော့မြန်မာအသင်းဟာဒီကနေ့မှာဘရူနိုင်းနဲ့ကစားမှာဖြစ်ပါတယ်။ဒီပွဲပေါ်ကိုစော်မျိုးတန်ခမန်းနာကတော့
ဘရူနိုင်းအသင်းကိုတော့မြန်မာကအလွယ်တကူနိုင်ပါပါ။ဒါပေမဲ့မလေးရှားကတော့မှပဲဘရူနိုင်းကိုငကူတကူနဲ့ပဲကတ်နိုင်ခဲ့တာဆိုတော့ဒီမှာအသင်းအနေနဲ့လာဦးဆက်ပွဲတော့ဖတ်လို့ကိုသိမသိကြတာလေဟိုတယောက်ကောင်းနည်းနည်းကြီးကျင်တဲ့စိတ်နဲ့ကစားနေရပြီးတော့ဟိုနည်းနည်းလေးလျှော့ထားဖို့လိုတာပေါ့ဗျာဒီပွဲမှာလည်းအလဲတော့2-3ပြတ်တော့နိုင်သွားမယ်လို့ကျွန်တော်အဲ့လိုမျိုးသုံးသပ်ရှင်
ဒီမှာ UNICEF နဲ့မြို့သားအသင်းဟာဘရူနိုင်းနဲ့ပွဲပြီးတဲ့နောက်မှာတော့အင်ရှင်မလေးရှားအသင်းနဲ့ဩဂတ်လ21ရက်နေ့ကျရင် ကွာလာလမ်ပူမြို့ကရှာအာလမ်ကွန်းကြီးမှာအုပ်စုနောက်ဆုံးပွဲစဉ်ကိုကစားမှာဖြစ်ပါတယ်ခင်ဗျာ။